ချင်းပြည်နယ်ဖားကန့်ဒေသမှာကျောက်စင်းတူဖော်ခွင့်လိုင်စင်အပါအဝင်အခွန်ကောက်ခံမှုဆိုင်ရာဥပဒေမူကြမ်းအသစ်တွေကိုလွတ်တော်တည်ရန်ဇာတနဲ့တဘာဝပတ်ဝန်းကျင်ကော်မတီကရေးဆွဲပြီးစီးသွားပြီဖြစ်တဲ့အတွက်မကြာခင်မှာဥပဒေအဖြစ်ပေါ်ထွက်လာပြီးလက်ရှိဖြစ်ပေါ်နေတဲ့အလွန်အကျွံတူဖော်မှုတွေကိုထိန်းသိမ်းနိုင်တော့မယ်လို့ကချင်းပြည်နယ်မဲဆန္ဒအမှတ်6ကိုကိုစားပြုတဲ့အနယ်ဒီအမျိုးသားလွတ်တော်မှလည်းဖြစ်လွတ်တော်တည်ရန်ဇာတနဲ့တဘာဝပတ်ဝန်းကျင်ကော်မတီဝင်လည်းဖြစ်တဲ့ဦးခမောင်မြင့်ကပြောပါတယ
်ကျွန်တော်တို့ကအားလုံးတော်မြတ်ဥပဒေပြုနေတဲ့အချိန်မှာကျွန်တော်တို့က9ဧက3နဲ့ကျွန်တော်ဥပဒေကြမ်းနဲ့တော့ကျွန်တော်တို့ပြန်စာသကော်မတီနဲ့ဆွေးနွေးညှိနှိုင်းလို့ပြီးသွားပြီလွတ်တော်အမျိုးသားလွတ်တော်ကိုကျွန်တော်ချဖို့ကြံတော်တယ်အဲ့ဒီမှာကဥပဒေမဲ့တယ်လို့ဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေစိုးမိုးမှုမရှိတော့ကျွန်တော်အားလုံးထိရမယ်ထိရမယ့်အချိန်မှာဒီဥပဒေတွေထွက်ပြီးတော့မှကျွန်တော်ထိမယ်ပြီးရင်ကျွန်တော်တို့အဲ့ဒီနောက်မှာမှရပ်ပေါင်း90ဆိုတော့ကျွန်တော် regulation ဆိုတော့ဒီမိဥပဒေပြန်လုပ်ရမယ်လုပ်ပြီးတော့မှဥပလာမဲ့ပွင့်လင်းရာဒီကြမှာကျွန်တော်ကအဆအဆအရာရာပြပြပြင်းပြင်းနဲ့ထိမ့်နိုင်သိမ့်နိုင်အောင်လုပ်ရတော့မယ်ဧက90ဆိုတော့ကျွန်တော်စီမှာဝန်ထမ်းလည်းမရှိကျောင်းမြေဝန်ထမ်းလည်းမရှိအဲ့လိုမျိုးအကွက်ပေါင်းက၄90လောက်ပေးထားလဲအဲ့လိုမျိုးကုမ္ပဏီတွေက၄90လောက်ပေးထားတော့မနိုင်မနေနဲ့ကျောင်းမြေဟုရုံးကလည်းမထိမ့်နိုင်တော့အကုန်လုံးကမရမတာဖြစ်ကုန်တာပေါ့ဗျာဒီထက်လည်းစိတ်ကဖြစ်နေတော့ကျောင်းစီမှာတကယ်တန်ဖိုးရှိတဲ့ကျောက်တွေဆိုလို့ရှိရင်လည်းနိုင်ငံတော်ကမရဘဲနဲ့လုံးလုံးမှုမရှိတာနဲ့ပဲကိုပဲလိုလိုဒီပဲလိုလိုနဲ့အဖက်နိုင်ငံအကုန်ရောက်သွားတော့ပေါ့ဗျာအဲ့လိုတွေဖြစ်နေတော့ကျွန်တော်တို့ကဒါကြောင့်မို့လဲဥပဒေကိုအမြန်ဆုံးလုပ်တာဒါတော့မှကျွန်တော်တို့အယမ်းကြပါတယ်တနည်းကြော်ကြပါတယ်ကျွန်တော်ဥပဒေလုပ်တာတော့မ
ှလက်ရှိဥပဒေမူကြမ်းထဲမှာကြောက်စိမ့်တူယူကွင်းအစဉ်စဉ်ခွဲခြားတတ်မှတ်ထားပုံကိုလဲဥက္ကမောင်မြင့်ကအခုလိုရှင်းပြပါတယ
်ဥကြတော့ကျွန်တော်တို့ရဲ့အကျိုးတူရဲ့လို့တော့မရှိတော့ပေါ့ဗျာဥကကျွန်တော်ပြုထားတဲ့ဥပဒေကအလတ်စားရဲ့အသေးစားရဲ့လက်လုပ်လက်စားရဲ့၃မျိုးရှိတယ်ခုနမယ်ခေါ်ရမှာတော့အလတ်စားတူဖို့ထုတ်လုပ်မှုပေါ့နောက်တစ်ခုကအသေးစားထုတ်တူဖို့ထုတ်လုပ်မှုရဲ့နောက်လက်လုပ်လက်ဆိုင်ရတာပဲအလတ်စားကတော့9ဧကနဲ့3နဲ့နောက်အသေးစားကတော့3ဧကတစ်နှစ်ပေးထားတယ်ကျွန်တော်တို့နောက်ဟာတွေကတော့ကျွန်တော်တို့ကဒီနယ်ကိုလုတ်ပိုင်ခွင့်တနည်းနိုင်မှလုတ်ပါဆိုကျွန်တော်တို့အဲ့လိုရေးထားပေးတယ
်လုပ်ငန်းရှင်တွေအတွက်အဆင်ပြေအောင်တွင်းဝကွန်ကောက်တာကိုဖျက်သိမ်းပြီးတခြားအခွန်ကောက်ယူတာကိုလည်းရှော့ချဖို့ဒီဥပဒေမူကြားမှာထည့်သွင်းဖော်ပြထားတယ်လို့ဆိုပါတယ်ဒါအပြင်ကြောက်စိမ့်အချောတဲ့ထုတ်လို့ရောင်းချတဲ့နေရာမှာလဲပိုပြီးအစဉ်ပြေအောင်ဥပဒေမူကြမ်းအသစ်မှာအဆိုးပြုထားတယ်လို့ဥက္ကမောင်မြင့်ကပြောပါတယ
်ဥပဒေပြုတဲ့အထဲမှာဟိုတစ်ခုပါတော့ဗျာဟိုတုန်းကတော့နည်းနည်းခက်ခဲတာပေါ့ဥကြတော့ကျွန်တော်တို့ကကြောက်စိမ့်ကိုအချောတဲ့လုပ်မဲ့လုပ်ငန်းကိုကျွန်တော်တို့ကတရားရခိုင်နှုန်းပြနိုင်ငံသားကိုနိုင်ငံသားယင်းနည်းမြုံမှာပေးထားတယ်တူးတာတော့မပေးဘူးတချို့ကြတော့အဲ့တူးနေတဲ့ကုမ္ပဏီနဲ့ပဲဖက်ဆက်အော်အချိုးတဲ့လုပ်ငန်းပဲလုပ်လို့ဒုတိယမို့နိုင်ငံတော်နဲ့ပဲဒုတိယမို့ကြောင့်မြတ်ဌာနနဲ့ပဲပူးပေါင်းပြီးတော့မှ joint venture အနေနဲ့ပဲလုပ်လို့ပေါ့ဗျာအဲ့လိုမျိုးကျွန်တော်တို့ပေးထားတယ
်အရင်ရှိခဲ့တဲ့ဥပဒေအဟောင်းကိုပြင်ဆင်ပြီးအစ်စ်ပြန်လဲရေးဆွဲတာဟာဖားကန့်ဒေတာကတဘာဝပတ်ဝန်းကျင်ကိုရေရှည်ထိန်းသိမ်းနိုင်ရေးအတွက်ရည်ရွယ်ချင်းဖြစ်ကြောင်းဥက္ကမောင်မြင့်ကပြောပါတယ
်ဒါစီမြေစက်နဲ့တဘာဝပတ်ဝန်းကျင်ထိန်းချင်လို့ကျွန်တော်တို့ကလုပ်ရတာအဓိကကြောက်စိမ်းဆိုတာကကျွန်တော်တို့ကတကယ်တကယ်ကြတော့ဘုံမလို့ထုတ်လို့လည်းမရဘူးဥထုတ်နေတဲ့ဥစ္စာကလည်းကျွန်တော်တို့ဟိုလုံးကဆိုလို့ရှိရင်တလုံးရောင်းတာနဲ့အခုတကိုယ်တော်ရောင်းတာနဲ့တူနေတယ်အခုကျွန်တော်ပြန်ပြောင်းရမှာပြောင်းပြန်ဖြစ်လာအောင်ပြန်လုပ်ရမှာတို့ကဟင်းရဲ့ကုစင်းရဲ့လို့တခါတည်းနင်းကခွာတူမှဘာကြောင့်လဲဆိုတော့ဒီလုပ်ငန်းရှင်တွေကတော့ကုမ္ပဏီတွေကတော့တို့ကတော့ငွေကြေးတတ်နိုင်တဲ့လူနောက်ပြီးတော့မှတချို့ကျတော့ငွေပြူလာလုပ်တဲ့လူတွေတချို့ကျတော့ဒီဥစ္စာဥစ္စာအပင်လို့တီးလာတဲ့အပီးမျိုးမှမဟုတ်ပဲဗျာrenewable မှာဖြစ်လာတဲ့ဥစ္စာဆိုတော့သူတို့ကပါတော့တူပြီးမှကိုရောင်ကြီးတွေစောက်ပြီးတော့မှအဲ့ဒီမှာပဲတိတ်မှထားချိန်ကျရင်ရှာရောင်းမယ်ဆိုတဲ့ပုံစံနဲ့လုပ်နေတော့ကျွန်တော်ခံလိုက်ရတာပေါ့ဗျာ
ဖားကန့်ဒေသမှာရေမစေးကြောက်ကောက်သူတွေမကြခဏတိတ်ဆုံးမှုတွေဖြစ်ပေါ်နေတဲ့ကိစ္စနဲ့အဲ့ဒီလူတွေအကြားမွေးရစေဝါအလွန်ကျွံသုံးဆွဲနေတဲ့ကိစ္စကိုလည်းကိုင်းတွယ်ဖြည့်ရှင်းသွားဖို့စီစဉ်နေကြောင်းဥက္ကမောင်မြင့်ကပြောပါတယ
်ဒီအရာတွေနီးတွေကတော့ကျွန်တော်ရှိပါတယ်ဘာကြောင့်လဲဆိုတော့သူတို့စီမှာလည်းရေမစေးရလို့တော့ကျွန်တော်တို့ကသူတို့ကိုင်းတွယ်လို့မရဘူးဧတုအထက်မှာလဲပြမှုကျူးလွန်တဲ့လူတော့ဥပဒေရကျွန်တော်တို့အေးယူလို့ရတာပေါ့ဗျာအေးယူလို့ရတယ်ဆိုသူတို့အထက်မှာလဲတရားမှာ50 60လောက်ကငွေစေးဆွဲတဲ့လူတွေဖြစ်တယ်တရားလူတွေကျွန်တော်ပြန်လဲပြူထုံရမှာဒီအတွက်လဲကျွန်တော်တို့ကသူတို့အတွက်လောက်ကင်ခွင့်ပေးဖို့အတွက်ကိုကျွန်တော်စဉ်းစားပြီးတော့မှတပိုင်းတမိုင်းတို့ဒီအသေးစားတို့ကျွန်တော်တို့ပြန်လှူထားပေးတာနောက်သူတို့ကိုလဲကျွန်တော်တို့ကဒီ church တွေမှာလဲ Christian church တွေဘာလို့မှာလဲမိစတွေမှာတချို့ပါတယ်ဟိုတော့ရင်စည်းတွေဟိုတော့သူတို့စိတ်သဘောအရစိတ်လေလာရင်မှကောင်းကျင်တယ်ဆိုလို့ရှိရင်သူတို့ ဒီမရှိကထောင်းကအေဂျီတင်းတို့ဘယ်တော့မှာလဲချက်ချောင်းနဲ့မှာလဲကျွန်တော်တို့ငွေစည်းပါးတွေဖြတ်ပေးနေပါတယ်နောက်ပြီးတော့မှဒီမတုံးဆွဲအောင်လဲကျွန်တော်တို့ကပညာပေးတာတို့ဘာတို့ညာတို့လောက်ကြတာပေါ့ဗျာဒီ NGO တွေပါနေနဲ့နောက်တစ်ချိန်အေဂျင့်တည်ငြိမ်သွားရင်တော့တရားစာတာတွေကိုခွဲဝေသုံးဆွဲနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲဥက္ကမောင်မြင့်ကပြောပါတယ်ဥပဒေပြုထားတာလဲကျွန်တော်တို့ဘာကြောင့်လဲဆိုတော့ဒီမငိမ့်ညာတဲ့ကာလမှာအကယ်၍ကျွန်တော်တို့ကဒီမိုကရေစီနဲ့ဖက်ဒရယ်လို့ရလာပြီဖက်ဒရယ်ရလာပြီဆိုကျွန်တော်တို့အချင်းပြင်းနယ်မှာကိုယ်ပိုင်အုပ်ချုပ်ရေးနဲ့ကိုယ်ပိုင်ဥပဒေပြဋ ကျွန်တော်တို့ centralize ကြီးပဲလုပ်လို့မရဘူးအဲ့ချိန်မှာကျွန်တော်တို့ shop ပြရမယ် shop ပြတဲ့အချိန်မှာဒီတန်ရဇာတဆို resource ဆီကလည်းကြံနေရဦးမှာအဲ့လိုကြံနေရအောင်လဲကျွန်တော်တို့ကငားဧက3နှစ်ဆိုလို့မှထားထားတာညဉ့်ညမ်းရရင်တော့ဘာပဲဖြစ်ဖြစ်ကချင်ပြည်နယ်မှာလဲအလုံးပြည်တော်စုဥစ္စာတွေပေါ့ဗျာအလုံးအတူတူလှုပ်ရှားကြပေါ့ဗျာအဲ့ဒီအချိန်ကြမှာလွတ်လွတ်လပ်လပ်အခုအချိန်လေးကတော့ကျွန်တော်တို့ကတော့မပွင့်မလင်းနေပဲနဲ့မလုံးချုံနေပဲနဲ့တူးနေတဲ့ကြောက်တရားလဲကြုံလဲမထိနိုင်ဘူးအဆူကလည်းမရဘူးဒီထဲမှာလဲအခွန်ကောက်ကသူတို့ကတူးတဲ့လူတွေကပြရတာများတယ်ဟိုဘက်လည်းပြရဒီဘက်လည်းပြရဒီဘက်ကလည်းအခွန်များဆိုတော့ပြုတ်ပြီးပဲရောက်ကုန်တာပဲလေအလုံးကဒီမှာအခွန်မဆောင်ကြပဲနဲ့သူတို့တိတ်တိတ်နဲ့အကုန်ရောက်ကုန်တယ
်ဒီဥပဒေတစ်ကိုအောက်တိုဘာဒါမှမဟုတ်နိုဝင်ဘာလောက်မှာအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဥက္ကမောင်မြင့်ကပြောပါတယ်ဒီဥရုံမူကြောင်းကိုအတည်ပြုပြင်းရင်တော့ဤဥပဒေအစ်စ်တွေဆက်လက်ထုတ်ပြန်သွားမယ်လို့သိရပါတယ်ခင်ဗျာ